တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒီရက်ပိုင်းတွင်နှစ်ဖက်တွေ့ဆုံဖို့ရှိနေပြီးအဓိကနယ်စပ်ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းဝအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံရေးကိစ္စရတွေထက်တွင်ဆွေးနွေးမယ်အလားအလာရှိနေပြီးဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးကိစ္စတွေကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီFPNCC နဲ့ဆွေးနွေးဖို့လိုလားနေပါတယ်။ဒီတင်းကိုတော့ VUE မြန်မာပိုင်းတင်းတော့ကိုမိုးစောကတင်းပေးပို့ထားပါရဲ့ရှင်
။ဒီတော့ဒီငြိမ်းချမ်းရေးညီလာက27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးပြီးချိန်ကလေးကရက်တက်နေကြတဲ့အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကြားဆွေးနွေးပွဲတွေဟာဒီရက်ပိုင်းအတွင်းမှာပြန်လည်စတင်ဖို့ရှိနေပါတယ်။လောလောဆယ်မှာတော့အစိုးရကိုယ်စားလှယ်အဖွဲ့ဟာ UWSP ကိုဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းကိုတွားရောက်ပြီးဝါနဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေတာဖြစ်ပါတယ်။ဝါမိုင်းလာအဖွဲ့တွေကအစိုးရကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံချိန်မှာအဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေကို UWSP ကိုဝါအဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်။
ဒီလာတူရီယာပတ်ဝန်းကျင်မှာပြောတယ်ပဲကြောင်းကြလာတယ်နော်ရက်တော့တိတိကျကျမသိဘူးနော်အဓိကတော့ဒီနယ်စပ်ဆွေးနွေးတော့တဲ့ရင်ဒီမွေးစေဝါတယောက်ပြေဆုံးမွေးပိုင်ဆိုင်ရာတွေပဲအဓိကအဲ့ဒါတွေကိုဆွေးနွေးမယ်လဲလို့ပဲကြည့်တယ
်အစိုးရကိုယ်စားလှယ်အဖွဲ့မှာနယ်စပ်ရေးရဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယပို့ချုပ်ကြီးရေအောင်ဦးဆောင်ပါဝင်ပြီးငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဝင်တွေအပါအဝင်တရားစာတမ်းနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးပညာရေးကျန်းမာရေးစားတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေစစ်ကြည့်တဲ့အစိုးရနဲ့တက်မော်ကကိုယ်စားလှယ်တွေပါဝင်လိုက်ပါကြမှာဖြစ်ပါတယ်။လာမယ့်ဗုဒ္ဓဦးနေ့၈ရက်နေ့မှာညီငယ်ကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးဖို့ရှိနေတာကြောင့်ပန်ဆန်းကိုဒီလ၁၀ရက်နေ့နဲ့အဲ့ဒီနောက်ပိုင်းမှာသာတွားရောက်နိုင်တဲ့အခြေအနေရှိနေတာဖြစ်ပါတယ်။ပန်ဆန်းကိုတွားရောက်ချိန်မှာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကအဓိကဆွေးနွေးမယ့်အချက်တွေကိုနိုင်ငံတော်အကြိမ်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောဆိုထားပါတယ်
။ဘောရခါမှာကျွန်တော်တို့ကနံပါတ်၁ကတော့ဒေသဖွံ့ဖြိုးရေးနဲ့ပိုင်တဲ့အရာပါမယ်ပေါ့နော်။နံပါတ်၂ကတော့ကျွန်တော်တို့နှစ်ဖက်ပေါ့နော်။ညီငယ်ရေးနဲ့ပတ်သက်လို့ကျွန်တော်ဒီဘက်မှာနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်နေတယ်ပေါ့နော်။အဓိကကကျွန်တော်တို့သွားတာဆက်ဆွဲပြည်ပေါင်းစုစုဆောင်ရေးကိုသွားတာ။အဲ့ဒါမှလည်းတွင်ဆွေးတွေပေါ့အခြေခံမှုတွေထွက်တယ်မလို့လည်းထွက်လာတယ်ဆက်ပြီးလည်းထွက်ဖို့လည်းရှိတယ်။အပေါ်မှာဒီဘွဲတွေမကြံရက်ကြည့်ကြဘူး။အဲ့တော့တို့ဘလို့ပုံမှန်မျိုးနဲ့ပေါင်နိုင်ရက်ဆိုတာပေါ့ပြီးတော့နှစ်ဖက်ပေါ့နော်ဆွေးနွေးကြမှာ
။ဒါကတော့ပြီးခဲ့တဲ့လ24ရက်နေ့က UNFC ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အပေါ်အစိုးရဘက်ကသဘောထားကိုဦးစောထေကအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။နောက်ပိုင်းဖွဲ့ရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ NCA မြစ်ပတ်လည်မှာကျွန်တော်တို့တစ်ခွဲချင်းဖိတ်ကြတယ်။သို့တော်အကြောင်းကြောင့်ကြောင့်ဒီနောက်ပိုင်းအဖွဲ့တွေမတက်နိုင်ဘူးနော်။သို့တော်လည်းပဲကျွန်တော်တို့ NCA မြစ်ပတ်လည်မှာအတိုင်းအတာပုဂ္ဂိုလ်ကြိုးထားတဲ့အတိုင်းကျွန်တော်တို့ဒီဖွဲ့ရင်နဲ့ပတ်သက်လို့ညီငယ်ရေးတကဖွင့်ထားတယ်။စုစုဆွေးနွေးလမ်းကြောင်းဆက်ဖွင့်ထားတယ်။ကျွန်တော်တို့က FPNCC ကိုတော့ကော်မတီလိုက်တော့ကျွန်တော်တို့ကဟိုဆွေးနွေးမှာမဟုတ်ဘူး။တစ်ဖွဲ့ချင်းဆွေးနွေးမယ်၊သုံးဖွဲ့ဆွေးနွေးမယ်၊လူဖွဲ့ဆွေးနွေးမယ်ကြားတယ်
။နိုင်ငံရေးကိစ္စရပ်တွေထက်သွင်းဆွေးနွေးဖို့နဲ့ပတ်သက်ပြီးဝါအဖွဲ့ရဲ့လာရှိုးစစ်ဆန်ရေးယုံဒုတာဝန်ခံဦးညီရန်ကလည်းအခုလိုပြောပါတယ
်။အဲလူကြီးတဲ့ဘယ်လိုအချင်းချင်းနိုင်ငံဆွေးနွေးကြလဲတော့ကျွန်တော်မသိဘူး။နိုင်ငံရေးနဲ့ပတ်သက်ရင်တော့ကျွန်တော်တို့ FPNCC ကော်မတီနဲ့တွေ့ဖို့ပဲရှိပါတယ်။တွေ့ဖို့များပါတယ်နော်။
FPNCC ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ NCA ပြင်ပကလည်းနိုင်ငံရေးဆွေးနွေးဖို့လိုလားကြောင်းလည်းသဘောထားထုတ်ပြန်ထားတာဖြစ်ပါတယ်။လောလောဆယ်မှာနှစ်ဖက်နိုင်ငံရေးငြိမ်းချမ်းရေးဆွေးနွေးဖို့အလားအလာတွေဟာညှိနှိုင်းဖို့ခက်ခဲနေပြီးတရုတ်နိုင်ငံကဂျာဝင်ဆောင်ရွက်တာတွေလည်းရှိနေပါတယ်။